Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2019ခုနှစ်မေလ27ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဆော်ဒီအာရေဗျကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရဗ်နဲ့မွတ်စလင်ခေါင်းဆောင်တွေကိုမကြာခင်မှာပဲဒီအစ္စလာမ်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးမင်းကွန်းပြောကြားဖို့ရှိနေပါတယ်မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ဆန်းသက်မှုတစ်ခုထပ်လုပ်တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်ရက်ပိုင်းတွင်ကျင်းပမယ့်27ရာစုပင်လုံကြီးလာကံမှာတိုင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပါမယ့်တရားပြည်နယ်ဖွဲ့စည်းပုံဥပဒေကိစ္စဆွေးနွေးဖို့ပြင်ဆင်နေကြပါတယ်
ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံစီမှုတက်တာကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်အပါအဝင်ဖွဲ့ရဲစနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်ပို့တိုင်းသားကောင်းဆောင်တူဖြစ်တဲ့ဦးခွန်မြတ်ထွန်းပြောသွားတာပါဒီအကြောင်းသတင်းတွေအပြီးမကြာခင်နှာစင်ရပါမယ်အဲ့ဒီနောက်မြန်မာဒီမိုကရေစီရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းတွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နန်တို့ကပြောပြကြမှာဖြစ်ပါတယ်
ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကဒေတာရင်းညီလာခံကိုတက်ရောက်လာတဲ့ဒါဇင်နဲ့ချီတဲ့အာရဗ်နဲ့မွတ်စလင်ခေါင်းဆောင်တွေကိုအစွန်းရောက်ဖို့တိုက်ဖျက်ရေးဦးစားပေးပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုစပြီးတော့မိန့်ခွန်းပြောနေပါပြီအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့ကိုလည်းဒီမိန့်ခွန်းအတွင်းမှာသူကတိုက်တွန်းမှာပါသူတော်ကောင်းနေနဲ့မကောင်းဆိုးရတွေရဲ့တိုက်ပွဲလို့တင်စားပြောဆိုပြီးအစွန်းရောက်မှုကိုချေမှုန်းလိုတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကမဟာမိတ်ဖြစ်လိုပါတယ်လို့အမေရိကန်သမ္မတအဖြစ်သူ့ရဲ့ပထမဆုံးပြပခီးစဉ်အတွင်းမှာပြောဆိုပါတယ်ဒီတိုက်ပွဲကကိုယ်ခွယ်ယုံကြည်မှုကွဲပြားသူတွေချာဂိုင်းကနာကွဲပြားမှုတွေချာမတူညီတဲ့လူမှုအဖွဲ့အစည်းတွေချာကတိုက်ပွဲမဟုတ်ဘူးလို့အင်ပီရောကထုတ်ပြန်ထားတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်မှာဖော်ပြထားပါတယ်လူသားတွေရဲ့ဘဝကိုဖျက်ဆီးဖို့ကြံနေတဲ့ကြမ်းကြုတ်တဲ့ရာဇဝတ်သားတွေနဲ့ဒီအခြေအနေကိုကာကွယ်ဖို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကလူကောင်းတွေရဲ့တိုက်ပွဲသာဖြစ်ပါတယ်လို့သမ္မတကပြောဆိုထားပါတယ်မွတ်စလင်များစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ဖို့ကန့်သတ်နိုင်ရေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတထရန့်ကအမေရိကန်ပြည်တော်စုအတွင်းမိန်ကွန်းနေမှာမကြာခဏသုံးနှုန်းပြောဆိုနေတဲ့အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒီဆိုတဲ့အသုံးနှုန်းကိုတော့သူ့ရဲ့မိန်ကွန်းကောက်နှုတ်ချက်မှာသုံးထားတာမတွေ့ရပါဘူးအစ္စလာမ်ရဲ့အစွန်းရောက်ဝါဒနဲ့အစ္စလာမ်အကြမ်းဖက်အဖွဲ့တို့ရဲ့လှုပ်ဆောင်မှုတွေကိုမွတ်စလင်ခေါင်းဆောင်တွေရိုးရိုးဖြောင်းဖြောင်းရင်ဆိုင်ဖြည့်ဆည်းကြဖို့သမ္မတထရန့်ကတိုက်တွန်းထားပါတယ်အမေရိကန်သမ္မတအင်ဂျီရောကနေထုတ်ပြန်ထားတဲ့သမ္မတထရန့်ရဲ့မိန်ကွန်းကောက်နှုတ်ချက်ထဲမှာတော့အမေရိကန်ပြည်တော်စုဟာအချုပ်အခြာအနာပိုင်နိုင်ငံတစ်ခုဖြစ်ပြီးအဓိကဦးစားပေးကနိုင်ငံသားတွေဘေးကင်းလုံခြုံရေးဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းပစ်ပယ်ထိန်းဒုံးကြီးတစ်ခုကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။အဲဒီဒုံးကြီးကိုတောင်ပြုံငန်းခရိုင်ကနေတနင်္ဂနွေနေ့နေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးတော့ကီလိုမီတာ900လောက်လီတဲကိုပြန်တမ်းပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ဆိုမျိုးမှရှိတဲ့စေဦးစီးအဖွဲ့ကပြောလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့အရေးလက္ခဏာတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့စစ်ရေးရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမြောက်ကိုရီးယားရဲ့ဒုံးကျည်ပစ်လွတ်မှုကိုသိရှိထားပြီးအခုပစ်လွတ်လိုက်တဲ့ဒုံးကျည်ဟာမကြာသေးခင်ကပစ်လွတ်လိုက်တဲ့ဒုံးကျည်3ခုလောက်တော့အိုးအေးပြစ်နိုင်တဲ့ဒုံးကျည်မဟုတ်ဘူးလို့အင်ဂျီနီယာတာဝန်ရှိသူတဦးကပြောပါတယ်။American Pacific စစ်ဌာနချုပ်အနေနဲ့လည်းဒါကိုခြေရာခံနိုင်ခဲ့ပြီးသုံးသချက်ရတော့ဒါကမြောက်ကိုရီးယားရဲ့ဒုံးကျည်ဖြစ်ပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ American စစ်တပ်ရဲ့ Pacific ဌာနချုပ်ကပြောခွင့်ရ David Benham ကပြောပါတယ် American Pacific စစ်ဌာနချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုလုပ်ရည်တွေကိုအနီးကပ်ဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးတော့ကျွန်တော်တို့ရဲ့မာမိတ်တွေဖြစ်တဲ့တောင်ကိုရီးယားဂျပန်နိုင်ငံတွေရဲ့လုံခြုံရေးအတွက်အပြည့်အဝရည်တည်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဒီဒုံးကြီးပြည်လုံးမှုကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျီအင်းဟာလည်းသူ့ရဲ့သမ္မတအိမ်တော်မှာအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးထိုင်ခဲ့တယ်လို့ AP သတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံမြို့တော်ကဘူးက ဘသူတွေမှမသိရတဲ့သဏ္ဍာန်သမားတွေကအခုညီပေးရဲ့ဖွဲ့စည်းတစ်ခုကဂျာမန်အခုညီပေးရဲ့ဝန်တန်းအမျိုးသမီးတဦးနဲ့တူမရဲ့လုံခြုံရေးအဆောင်အာဖဂန်နိုင်ငံသားတဦးတို့ကိုတပ်ဖြတ်ပြီးအဲ့ဒီအဖွဲ့မှာအလုံလုံနေတဲ့ဖင်လန်နိုင်ငံသားအမျိုးသမီးတဦးကိုတော့ပြန်ပေးဆွဲသွားပါတယ်ဖင်လန်နိုင်ငံသူတဦးပြန်ပေးဆွဲခံရတဲ့ဆိုတာကိုဖင်လန်နိုင်ငံသားရဲ့ဌာနပြောခွင့်ရကအတည်ပ ကဒါရူလမန်လမ်းမကြီးပေါ်မှာရှိတဲ့ဆွေဒင်ကူညီပေးရေးအဖွဲ့ Operation Masi ကဝန်ထမ်းတွေနေထိုင်ရာတိုက်ခိုက်ခံတစ်ခုအပြင်ဘက်မှာညပိုင်းချိန်ကြမ်းဖက်မှုဖြစ်ခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တတိယမြောက်နိုင်ငံသားသားကိုတော့ကယ်တင်နိုင်ခဲ့ပြီးတိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။အာဖဂန်နိုင်ငံတွင်တီးခြားဖြစ်ရတဲ့ခုကတော့မတိမငိဖြစ်နေတဲ့နိုင်ငံတောင်ပိုင်းဇာဘူးပြည်နယ်မှာတာလီဘန်တပုန်တွေလက်ချက်နဲ့အာဖဂန်ရဲတပ်ဖွဲ့ဝင်20တေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့ပါတယ်။ရှာချွိုင်းမြို့ကလွန်ကျွေးစခန်းတွေကိုတာလီဘန်တပုန်တွေမနစ်စနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်တေဆုံးမှုများတယ်ဆိုပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောဆိုပါတယ်ရှင်
။အဲစစ်သွေးကြော်တွေကကလင်းငယ်နှုတ်ပါဝင်ရသ19ဦးကိုကွပ်မြက်လိုက်တယ်လို့ဆီးရီးယားနိုင်ငံမြောက်ပိုင်းကလာတဲ့သတင်းတွေမှာဖော်ပြပါရတယ် ISD ကအမေရိကန်ကကြောတောင်နောက်ခံပေးထားတဲ့တပ်ဖွဲ့တွေထိန်းချုပ်ထားတယ်လို့ယူဆတဲ့ရွာကနေပြန်ပြီးဆွဲသွားပြီးတဲ့နောက်မှာကွပ်မြက်လိုက်တာဖြစ်ပါတယ်အသေးသေးချက်လက်တွေကိုတော့မသိရသေးသလိုအမေရိကန်အနာပိုင်တွေဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မနေ့စနေနေ့ကတစုံတရာပြောဆိုခြင်းမရှိခဲ့ပါဘူးဒါပေမဲ့ဒီဖြစ်ရပ်က Recon မျိုးနဲ့ DR Azov မျိုးကြားမှာတောက်ကြနေကဖြစ်သွားခဲ့တာဖြစ်တယ်လို့ Syria လူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်ဒါပြင် ISD ရဲ့ဝင်ရောက်စီးနှင်းမှုအတွက်မှာ ISDကိုစံကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကတပ်သား3ယောက်ကိုဖမ်းဆီးသွားတယ်လို့လည်းစီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။အခုချိန်ရှိတော့ဒီတပ်ဖွဲ့ဝင်3ယောက်ရဲ့ခံကြမှာဘယ်လိုရှိလဲဆိုတာမသိရသေးပေမဲ့ဓာတ်ပုံတွေရတော့သူတို့တွေကို IS အဖွဲ့တွေကကွပ်မြက်ခံနီးမှာရိုက်ထားတဲ့ဒါဖြစ်ပုံရပါတယ်။ဒီဓာတ်ပုံတွေကိုစနေနေ့နောက်ပိုင်းအထိတော့အတိမပြုတ်နိုင်သေးပေမဲ့ IS အဖွဲ့တွေကကွပ်မြက်ခံနီးမှာရိုက်တဲ့ပုံတွေနဲ့တော့အလားသဏ္ဍာန်တူပါတယ်ခင်ဗျာ
UA American အတန်ညပိုင်းမြန်မာဘာသာဖြစ်စဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာပိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစီရဲ့တင်းငင်းနေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာပြန့်နှံ့နေတဲ့ Ebola virus ကူးစက်မှုကိုမြန်မြန်ထိန်းချုပ်နိုင်မယ့်အလားအလာကောင်းတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အာဖရိကဆိုင်ရာအကြီးအကဲကပြောဆိုပါတယ်။အခုနောက်ဆုံး Ebola virus ပြန့်နှံ့မှုကိုအဆုံးသတ်နိုင်ရေးအခက်အခဲတွေကိုတော့ရှော့တွက်မထားပါဘူးလို့လည်း WHO ရဲ့အာဖရိကဆိုင်ရာအကြီးအကဲမရှိဒီဆိုမိုတီက VOA ကိုပြောပါတယ်။ဒါပေမဲ့အစိုးရရဲ့မြန်မြန်ဆက်ဆက်ရေးယူဆောင်ရွက်မှုနောက်နိုင်ငံသားတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းဘက်ကပံ့ပိုးမှုတွေကအတက်စရာဖြစ်တယ်လို့သူမက VOA ကိုပြောတာပါ။ဒီမိုကရက်တစ်ကွန်ဂိုနိုင်ငံကအစွန်ဖျားဒေသတစ်ခုမှာ Ebola 22ရက်နေ့က Ebola virus ပြန့်နှံ့ကူးစက်မှုတကြော့ပြန်တွေ့ခဲ့ရတာဖြစ်ပြီးအခုချိန်ထိကူးစက်ဖြစ်ပွားသူ29ဦးတွေ့ရှိထားပြီး3ဦးကတော့သေဆုံးခဲ့ပြီးဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံမျိုးတော်ပါဝင်နိုင်ငံတော်မှာစနေနေ့ကလူတွေတောင်းနဲ့ချီပြီးသမရမာဒူရိုကိုချီတက်ဆန္ဒပြခဲ့ကြပြီးတော့ရဲကဆန္ဒပြတဲ့သူတွေကိုမြေယူပုံးနေနဲ့နေနေခဲ့ပါတယ်။မနေ့စနေနေ့ကအထူးဆိုရင်ရက်90ဇက်တိုက်လူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တချို့နေရာတွေမှာရိုးရိုးသေးသေးတွေဖြစ်ပြီးတော့ဒီဆန္ဒပြပွဲအတွင်းမှာတည်ဆုံသူဥယျာဟာ90အထိရှိသွားပြီဖြစ်ပါတယ်။ကရော့ကတ်မျိုးတော်မှာတော့ဒီဆန္ဒပြချီတက်တဲ့သူတွေကအနာရှင်စနစ်အလိုမရှိဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆယ်ပြီးတော့မျိုးရင်းကိုချီတက်ခဲ့ကြပါတယ်ငွေကြေးဖောင်းပွားတာနဲ့လူသုံးကုန်ပစ္စည်းတွေရှားပါတာဟာသမရမာဒူရိုနဲ့သူ့ရဲ့စီးပွားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဆန္ဒပြတဲ့သူတွေကဖြစ်တင်လိုက်ပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဖမ်းထားတဲ့သူတွေကိုပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုမှပါပဲဆက်လက်ဆောင်ရွက်သွားဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံဆိုင်ဝန်ကြီးတွေဒီကနေ့ဆုံးဖြတ်ကြပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ရဲ့နိုင်ငံဆိုင်ဝန်ကြီးများညီလာခံကို VN နိုင်ငံမှကျင်းပနေတာပါ။နိုင်ငံအများအပြားပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူပေါင်းဆောင်ရွက်ရေး TPP ကုံတော်ရေးသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့ဇန်နဝါရီလမှာနှုတ်ထွက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအပေါ်မှာအခိုင်အမာဆက်ပြီးရှိနေစေဖြစ်ပါတယ်လို့ အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သစ်စာကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတာပါအမေရိကန်သမ္မတကိုကုန်သွယ်ရေးဆိုင်ရာမူဝါဒတွေတင်ပြရတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးရဲ့အခြေအကဲကဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အေပက်နိုင်ငံခြားရေးဝန်ကြီးများညီလာခံမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ဒေတာရင်းကကုန်သွယ်ရေးပူးပေါင်းဆောင်ရွက်လို့တဲ့မိဖက်တွေနဲ့နိုင်ငံအကျိုးတူသဘောတူညီချက်တွေဖော်ဆောင်သွားနိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်လိုက်ဒီစာကပြောပါတယ် TPP သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးနောက်မှာတော့ဒီသဘောတူညီချက်ကိုရှေ့ဆက်သွားနိုင်ဖို့ဂျပန်နဲ့နယူးဇီလန်နိုင်ငံတို့ကဥဆောင်နေကြတာဖြစ်ပါတယ
်ဧဝရတောင်ထိပ်အနီးမှာအမေရိကန်တောင်တပ်သမားတအူတည်ဆုံးခဲ့ပြီးတော့အိန္ဒိယတောင်တပ်သမားတအူကတော့တောင်ထိပ်ရောက်ခါနီးမှာပြန်ဆင်းလာတဲ့အစင်းလက်မှာပျောက်ဆုံးခဲ့တယ်လို့ကီးသောစီစဉ်သူတွေကဒီကနေ့ပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုအလဘားမားပြည်နယ်ဂျော်ဂျီယာနာမြို့ကအသက်50အရွယ်ရိုလန်ယေဝတ်ဟာအီရတ်တောင်ပေါ်မှာဒီကနေ့တည်ဆုံးခဲ့တယ်လို့နီပေါ်မြို့တော်ကတ်မန်ဒူးခြေစိုက်ကီးသောလုံငန်းအဖွဲ့ကမူရော်ရီရှာမာကပြောပါတယ်ဒါပေမဲ့တခြားအသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူးအမေရိကန်နိုင်ငံသားရိုလန်ယေဝတ်ကတော့ဒီနေ့အီရတ်တောင်တက်ရာသီအတွင်းတတိယမြောက်တည်ဆုံးတဲ့သူလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတောင်တက်သမားရော်ဘီကာမာကတော့မနေ့စနေနေ့ကတောင်ထိပ်ကနေပြန်အဆင့်မှာမကြမ်းမမာဖြစ်ပြီးတော့အနည်းဆုံးတောင်ကြီးကန်းကိုမဆင်းနိုင်ခဲ့ပါဘူး။သူနဲ့တူလိုက်ပါသွားတဲ့နီပေါ်လန်ပြတောင်တက်သမားကတော့အနည်းဆုံးတောင်ကြီးကန်းကိုအရောက်ပြန်လာနိုင်ခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ view ရနေကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ voa facebook ဆာမျက်နှာကပါ direct live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ updjc ကနေမူအဖြစ်သဘောတူထားတဲ့ပြည်နယ်နဲ့တိုင်းတွေမှာတရားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်အကောင့်တွေဖော်နိုင်အောင်ဒုတိယအကြိမ်27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြသွားမယ်လို့အပြည့်ရက်လက်မှတ်ထိုးထားတဲ့ပအုပ်ဖွဲ့ကပြောပါတယ်။လာမယ့်မေ24ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံညီလာခံမှာ NCA အပြည့်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လူညုံရေးစတဲ့အချက်တွေဆွေးနွေးတင်ပြသွားဖို့ပြင်ဆင်နေကြပါပြီ။အသေးစိတ်ကိုမဆုမွန်ကပြောပြမှာပါ
2019ခုနှစ်မေလ24ရက်နေ့မှာစတင်ကျင်းပတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးအတွက်တနင်္ဂနွေလောက်တိုက်တာနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကလည်းတက်ရောက်မဲ့ကိုယ်စားလှယ်တွေရေးချယ်တာညီလာခံမှာတင်ပြနိုင်မှုနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေကိုဆွေးနွေးနိုင်မှုပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာကျင်းပခဲ့တဲ့စေချေမြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေမူအားဖြင့်သဘောတူခဲ့တဲ့ပြည်내နဲ့တိုင်းနယ်မှာတီးခြားကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုဒီအခုကျင်းပတော့မဲ့ဒုတိယအကြိမ်ညီလာခံမှာအကောင့်ထည့်ဖော်နိုင်မှုတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတယ်လို့အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်။ပြည်내ညီလာခံနေပြီးတော့နိုင်ငံရေးကဏ္ဍအတွက်ပေါ့လို့သဘောတူဆုံးဖြတ်နိုင်ခဲ့တဲ့နေရာမှာကိုပိုင်ပြဋ္ဌာန်းကွန်ကိုအာမခံစီမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲကျင့်သုံးခွင့်အပါအဝင်ဖွဲ့ရဲစနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။ဒီကအဖြစ်တော့ဒီကျိန်းနယ်ကျွန်တော်တို့ဆွေးနွေးရတာကတော့ပြည်တော်စုကခွင့်ပြုမှုဆိုတဲ့အချက်တစ်ချက်ကိုလည်းပဲပါဝင်မှာဖြစ်တယ်။နောက်တစ်ချက်ကတော့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပါဝင်ကိုပိုင်ပြဋ္ဌာန်းကွန်ကိုအာမခံတဲ့အချက်တွေလည်းထည့်သွင်းပြီးတော့မှပြည်တော်စုငြိမ်းညီလာခံမှာသုံးဖြတ်ချဖို့ရှိပါတယ်။အပြည့်ပြချဖို့ရှိပါတယ်။ပြီးရင်တော့အဲ့ဒါကိုပြည်တော်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းဒီနေ့နဲ့ကျွန်တော်တို့သဘောတူချုပ်ဆိုနိုင်မှုတက်ကိုပြင်ဆင်ကြတာဖြစ်ပါတယ
်။ PLLO ရဲ့စနေနေ့ကကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးကနေလဲ27ရာစုပင်လုံညီလာခံမှာတက်ရောက်မဲ့ကိုယ်စားလှယ်19ဦးရွေးချယ်တာတင်ပြမဲ့အကြောင်းအရာတွေသုံးသပ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ
်။နေ့ရပြီးခဲ့တဲ့ဗဟိုကော်မတီကလာမဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူညီချက်ပြည်ရင်နဲ့ချုပ်ဆိုနိုင်မှုအတွက်ကိုလည်းပဲဒါကိုပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဗဟိုကော်မတီကကျွန်တော်ပြန်ပြီးသုံးသပ်တာကတော့ပြည်ထောင်စုငြိမ်းချမ်းဆွေးနွေးမှုတွေကော်မတီမှာဆုံးဖြတ်ထားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘောပေါက်ဝင်ချက်အဲ့ဒီကဏ္ဍ၄ရပ်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပြန်လည်စစ်ဆေးသုံးသပ်မှုလုပ်တာဖြစ်ပါတယ်။ဒီအရာတွေကို
ဒီလာကံကိုပြန်မှာဖြစ်ပါတယ်ပြင်ပြီးတော့အဲ့ဒီမှာဒီလာကံမှာသူမေးမြန်းပြီးတဲ့ခါကျရင်ဒီလာကံမှာဒီကြာကိုဖြစ်ပါတယ်အလားတူပဲအတိယတိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးကလည်းဗဟိုအမြဲတမ်းကော်မတီဝင်တွေတွေ့ဆုံခဲ့ကြတယ်သူတို့ရဲ့ချက်ချောက်ကျင်းမြောက်ကွန်ကရစ်ကနေတက်ဆက်တရာစုပြေလုံးညီလာခံတက်ရောက်မဲ့ကိုယ်စားလှယ်တွေရေး ပြည်နိုင်ငံရေးပါတီအင်အားစုတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုလည်းကေအန်ယူကကြေညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်ဒုတိယကျင်း၂၄ရာစုပြည်လုံးညီလာခံမှာတော့
Union Accord appear, Tama, or now no Kama, for you to go to Yangu, Israel Kama, Tokana, or Yagane, Ninilaga, Soviet Bilama, Eladi, or Dutton Biamavo.
A good Jimbame, Dudiace, Nesati Yazu Bilo Nilagani, she's a posam and Yinga Longas in the Edwa, Kaimare, Mubani, and the other one to Sompia Chadi, Chama Nami. Now a Pia Lemma told her the Diana Lenaga, Puriba, Pirin Yinga Yachis in Nima, Pawilana, yet I don't swing in, I may Lumiolin down Little Ware. Begin in the house at Alcone, Ogola, don't at the Anirunga. အနေဒီရသားဆိုရတဲ့လက်ထပ်ပထမဦးဆုံးချိန်ကျင်းပခဲ့တယ်။၂၄ရာစုပြည်လုံးညီလာခံမှာတော့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်တဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါ။အခုမေလ၂၄ရက်နေ့၂၀၁၉မှာကျင်းပမယ်ဒုတိယချိန်၂၄ရာစုပြည်လုံးညီလာခံကိုတော့အပြည့
democracy ရာဆွေးနွေးခန်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့တည်တည်ကြွကြွဆက်ဆံနေစေဖြစ်ပြီးအကူအညီတွေကိုလည်းအရင်တိုင်းပဲဆက်ပြီးပေးနေပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကပြောပါတယ်။မြန်မာနိုင်ငံနဲ့စစ်ပက်ဆက်ဆံရေးကိုပြန်လည်စတင်နေပေမဲ့စစ်လက်နက်ရောင်းချတာမျိုးမလုပ်သေးဘူးလို့ဆိုပါတယ်။သံတမန်ကြီး Scott Marcia ကိုရန်ကုန်မြို့သံတမန်ကြီးနေမှာကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါဒနာကြီး
မင်္ဂလာပါ
ကျေးဇူးတင်ပါတယ် for giving me the chance for this moment
happy to do it thank you
first of all you did interview
ကမ္မကြီးနဲ့ကျွန်တော်တို့ဌာနတွေ့ဆုံမိမျက်နှာဒီဒီချိန်ဟာ3လအတွင်းဒုတိယချိန်မှာပထမတစ်ချိန်တုန်းကအမေရိကန်မှာဆွေးဝါးတည်တက်တာတလလောက်ပဲရှိပါသေးတယ်အခုတော့3လလောက်ရှိသွားပါပြီဆိုတော့အမေရိကန်ဆွေးဝါးတည်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုကျေးဇူးပြုပြီးပြောပြပေးပါလားမူဝါဒပြောင်းသွားပါသလားပို့ပြီးတက်ကြွလာပါသလားဒါမှမဟုတ်တခြားနိုင်ငံတွေတခြားကိစ္စတွေထက်အာရုံစိုက်မှုလျော့သွားပါသလားခင်ဗ
ျ No the policy really hasn't changed in fact the national security
မူဝါဒကတကယ်တမ်းပြောင်းမသွားပါဘူးမြန်မာမျိုးသားလူမျိုးရေးချန်ပီပုဂ္ဂိုလ်ဟာပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ကိုတွားရောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးအပါအဝင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မြန်မာလူထုနဲ့မြန်မာနိုင်ငံအတွင်းကူးပြောင်းရေးကြိုးပမ်းမှုတရလုံးကိုဆက်ပြီးတော့အားပေးသွားမယ်ဆိုတဲ့ကျွန်တော်ရဲ့ခိုင်မာတဲ့တန်တိထံကိုသူတို့ကထပ်ပြီးတော့အာမခံပြောခဲ့ပါတယ်။ဆက်ဆံရေးဘယ်လောက်အရေးကြီးတယ်မြန်မာနိုင်ငံအောင်မြင်တာကိုကျွန်တော်တို့ဘလောက်တောင်မြင်ကျင်တယ်ဆိုတာကိုအလေးထားပြောခဲ့ပါတယ်။ဆိုတော့ဒါကမပြောင်းလဲပါဘူး။ကျွန်တော်တို့ဆက်ပြီးတော့တက်တက်ကြွကြွလုပ်နေစေပါဒီ2019ဘန်ဒါနှစ်ကြံတဲ့ကာလမှာအစိုးရအသုံးစီကိုကွန်ကရစ်လွှတ်တော်ကအတီးပြုတ်ပေးလိုက်တာကျွန်တော်တိတ်ကိုကျေနပ်ပါတယ်။ဒီတဲမှာမြန်မာနိုင်ငံအတွက်ကျွန်တော်ရဲ့အရေးပါတဲ့အထောက်ပံ့ကိုဒီတိုင်းဆက်ထားပြီးတော့ဖျက်တောက်တာမရှိပါဘူး။ Peace ကိုငြိမ်းချမ်းရေးလှုပ်အားပေးအစီအစဉ်ကိုစလုပ်နေပါပြီ
။ And we're going to keep building it.
Okay that's a good news as the budget and the assistance program.
အသုံးစီနဲ့အကူအညီတွေအစီအစဉ်တွေငကိုတိုင်းဆက်ရှိသွားမယ်ဆိုတာသတင်းကောင်းပါပဲ။မေလ၄ရက်နေ့တုန်းကနေပြည်တော်မှာတပ်မတော်ကောင်ရေးဦးစီးချုပ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနဝန်ကြီးမောင်တော်အဖြစ်ပြည့်စုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဗဟိုဘဏ်ဥက္ကဋ္ဌတွေနဲ့တာမတ်ကြီးတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံပွဲတွေမှာအဓိကဘာတွေဆွေးနွေးခဲ့ရလဲဆိုတာပြောပြနိုင်မလားခင်ဗျ။
Those meetings Sure, yeah, I go to Naypyidaw almost every week and meet with a range of government officials or members of parliament. Really to talk about
ကျောင်းရမျိုးစုံကိုဆွေးနွေးဖို့အတွက်နေပြည်တော်ကိုကျွန်တော်သတင်းပတ်စင်တိုင်းလို့တွားပြီးတော့ဆိုရတောင်းရှိသူတွေတွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။အများဆုံးလို့အောင်ဆိုင်ပြောဆိုတာကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအပေးပံ့ပိုးဖို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ပြီးတော့လက်တွဲလှုပ်ဆောင်နိုင်မလဲ။နိုင်ငံဆက်ဆံရေးကိုဘယ်လိုဆက်ပြီးတော့တည်ဆောက်မယ်ဆိုတာတွေပါ။တန်တမန်ကင်းပြောဆိုတာတွေအပေါ်မှာအသေးစိတ်တော့ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့ဥပမာအားဖြင့်ဘူပန်ဥက္ကဋ္ဌနဲ့ဆိုရင်စီးပွားရေးကိစ္စ၊ဗန်လုပ်ငန်းကိစ္စလိုကိစ္စတွေကိုပြောပြပါတယ်။တိတ်ကိုလက်တွဲလှုပ်ဆောင်ဖို့ကောင်းတဲ့လူမှုဖူလုံရေးဝန်ကြီးနဲ့ကတော့တဘာဝဘေးရန်တွေကိုမြန်မာနိုင်ငံအနေနဲ့ရင်ဆိုင်နိုင်စွမ်းရှိဖို့ရာသူနဲ့သူ့ဝန်ကြီးဌာနကလှုပ်ဆောင်နေတာတွေလို့ကိစ္စတွေကျွန်တော်တို့ပြောပြပါတယ်။မောင်တော်အဖြစ်ပြက်စုံစမ်းစစ်ဆေးရေးကော်မရှင်အတွင်းမှုနဲ့ဆိုရင်ကော်မရှင်ကမကြာခင်ထုတ်ပြန်မယ်လို့မျှော်လင့်ထားတဲ့စုံစမ်းစစ်ဆေးမှုအစဉ်ခံစားအကြောင်းကျွန်တော်မေးပါတယ်။ဒီပေါ်စိတ်ဝင်စားမှုအများပြားရှိနေပြီးတော့ဒါဟာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုရှိဖို့မြန်မာနိုင်ငံကကြိုးစားအားထုတ်နေတာရဲ့စိတ်တပိုင်းလေးဖြစ်ပါတယ်။ကော်မတီဦးစီးချုပ်နဲ့ကျွန်တော်အချိန်တော်တော်များများတွေ့ဘူးခဲ့ပြီးတော့ဒီတစ်ချိန်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းတွေပြောဆိုဖြစ်ပါတယ်ဒီလုပ်ငန်းစဉ်အပေါ်မှာငင်းချမ်းရေးကိုဦးတည်တဲ့တိုးတက်မှုတွေရအောင်ဘယ်လိုဆက်လုပ်သွားမလဲဆိုတဲ့အပေါ်သူ့ရဲ့အမြင်ကိုကျွန်တော်မေးခဲ့ပါတယ
်ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းပြောတယ်ဆိုတော့လက်ရှိမြန်မာငင်းချမ်းရေးလုပ်ငန်းစဉ်တရက်လုံးမှာအမေရိကန်ရဲ့အခန်းကဏ္ဍကဘယ်လိုများရှိပါသလဲခင်ဗျ
Well what we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြိပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်းပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ်ကျွန်တော်တို့မြန်မာကမြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးအတွက်အစဉ်ကြီးတစ်ခုကိုရအောင်လုပ်ဖို့ဒါဟာတကယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုတာပါဒါဟာခက်ခဲပြီးတော့တခါတလေမှအဖွဲ့တွေအနေနဲ့ကြောခိုင်းထွက်သွားဖို့လွယ်ကူတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါပေမဲ့မြန်မာလူထုတကယ်ပဲငြိမ်းချမ်းစေဖို့အတွက်ဒီချိန်ဟာကြောခိုင်းမသွားဘဲနဲ့တန်ဓေဌာန်နဲ့ကြိုးပမ်းမှုကိုနှစတိုးပြီးတော့လုပ်ရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ
် So that the people of Myanmar can really have peace.
စစ်ပတ်ရှင်ဆက်ဆံရေးကရောလက်ရှိအခြေအနေမှာဘယ်လိုရှိပါသလဲခင်ဗျမြန်မာတပ်မတော်ကို Standard Army တစ်ခုဖြစ်လာစေဖို့အမေရိကန်အနေနဲ့အကူအညီပေးဖို့ရှိတာတွေလက်ရှိကူညီနေတာတွေကဘာတွေများရှိပါသလဲခင်ဗ
ျ Sure as you said we looked at all the sanctions we did that last year the relationship with the military like most of what we're doing here is all aimed at trying to promote ongoing reform
ခင်ဗျပြောတဲ့အတိုင်းပါပဲဒဏ်ခတ်ရေးယူမှုတွေအားလုံးကိုပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရုတ်သိမ်းပြီးပါပြီစစ်ဖက်နဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဒီမှာလုပ်နေတာအများစုလိုပါပဲဆက်လုပ်နေတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုစ조사ပြီးတော့အားပေးပံ့ပိုးဖို့ဒီမိုကရေစီပြည့်ဝပြီးတော့ငြိမ်းချမ်းသာယာဝပြောတဲ့နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးဆက်လုပ်နေတာကိုကူညီဖို့ရည်ရွယ်ပါတယ်ဆိုတော့မြန်မာစစ်ဖက်နဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပါတယ်အမေရိကန်နိုင်ငံဟာဝိုင်ပြည်နယ်ကိုမြန်မာစစ်ဖက်အရာရှိတွေခေါ်ပြီးတော့အစီအစဉ်တွေမှာပါဝင်စီတာမျိုးလိုလုပ်နေတာတွေတော်များများရှိပါတယ်စစ်ဖက်တာမကပါဘူးစစ်ဖက်နဲ့အရက်ဖက်တာဝန်ရှိသူတွေကိုအတူတွဲပြီးတော့ခေါ်ယူတာမျိုးလည်းမကြာခဏရှိပါတယ်။တဘောင်ဘေးရန်တွေရဲ့ကဲဆယ်ရေးကနေစစ်ဖက်အရက်ဖက်ဆက်ဆံရေးအထိအကြောင်းအရာမျိုးစုံကိုဆွေးနွေးပြောဆိုကြပါတယ်။မကြာခင်ကဆိုရင်ပြည်ပခအခြေအနေမျိုးမှာသတင်းမီဒီယာနဲ့ဘယ်လိုဆက်ဆံလုပ်ကိုင်မဲဆိုတဲ့အစီအစဉ်မျိုးလုပ်ခဲ့ပါတယ်။အဲဒါဆိုရင်စစ်ဖက်တစ်ခုရဲ့အတွက်မဟုတ်ဘဲနဲ့စစ်ဖက်ကလည်းပါဝင်ခဲ့တာပါ။မကြာခင်ကပဲစစ်တမောတစ်စင်းနှစ်90အတွင်းပထမဆုံးချိန်လာခဲ့ပါတယ်။ဆိုတော့တင့်တော်တဲ့နယ်ပယ်တွေမှာစစ်ဖက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့ဆန်းစစ်နေပါတယ်။နားလည်မှုတိုးမြင့်ဖို့တောင်မှာအရက်ဖတ်ထိန်ချုပ်မှုအောက်မှာရှိတဲ့မြန်မာနိုင်ငံမှာရေးပါပြီးတော့အထူးလေးစားခံရတဲ့အဖွဲ့အစည်းအဖြစ်ဆက်ရှိနေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာနောက်ထပ်တိုးတက်မှုရအောင်အားပေးဖို့ဖြစ်ပါ
တယ်
။ကြခိုင်ရှမ်းနဲ့ကချင်ဒေသတွေမှာကုလသမဂ္ဂအချက်လက်စုံစမ်းရှာဖွေရေးအဖွဲ့လှုပ်ဖို့ကိစ္စကိုအမေရိကန်ကလည်းထောက်ခံခဲ့ပါတယ်။မြန်မာဆွေရကတော့ဒါကိုပယ်ချထားပါတယ်။တမတ်ကြီးစိတ်ပြတ်မိပါသလားခင်ဗ
ျ Well,We've been saying from the beginning that whenever you have conflict, it's important that there be a fair, independent, credible investigation.
ပြည်ပခါရှိလာတဲ့အခါတိုင်းမှာမျှတပြီးတော့လွတ်လပ်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရေးကြီးတယ်ဆိုတာကိုအစိုးပိုင်းကလေးကကျွန်တော်တို့ပြောလာတာပါ။ပုံဝင်လေးလင်းပြောရရင်နိုင်ငံတကာအတိုင်းအဝန်းကိုကျေနပ်စေဖို့မဟုတ်ပါဘူး။မြန်မာလူထုကျေနပ်စေဖို့ပါ။အချက်လက်တွေကဘာတွေဘယ်လိုဖြစ်ပျက်ခဲ့လဲဆိုတာမြန်မာလူထုသိတယ်မှာလေ
ရှင်းနေကြည်ဦးကိုနီနဲ့ပတ်သက်ပြီးမေးပါစေ တမကြီးသူကိုပုဂ္ဂိုလ်ရေးရတိခဲ့မယ်လို့ကျွန်တော်ယူဆပါတယ်။
I did have the honor of knowing him.
ဒီနေ့ပတ်သက်လို့သူလှုပ်ခဲ့တာတွေနဲ့ပတ်သက်လို့သူလှုပ်ကြံခံရမှုနဲ့ပတ်သက်လို့ဒီလူသားမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တစုံလုံးပေါ်တမကြီးရဲ့အမြင်ကိုသိပြစေ
။ Well, first I think he did a lot of great work for his country.
ပထမဆုံးကတော့သူ့နိုင်ငံအတွက်တကယ်အလုပ်တွေကိုသူလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ရှေ့နေတူအဖြစ်ကဒီမိုကရေစီကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ပါတိတ်ကိုအရေးပါတဲ့ခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ပို့ပြီးတော့အားကောင်းတဲ့ငြိမ်းချမ်းတဲ့တာယာဝပြောတဲ့မြန်မာနိုင်ငံအဖြစ်တည်ဆောက်ဖို့ကြိုးစားသူတွေထဲမှာသူလည်းပါဝင်ပါတယ်။ဒီလိုလူမျိုးအလုံးလောက်ရှိတယ်ဆိုတာဘရော့မှမဖြစ်ပါဘူး။သူတို့နိုင်ငံရှေ့ကိုတိုးတက်ဖို့တကယ်ကိုမြုံနံလှုပ်ဆောင်တဲ့ဒီလိုလူမျိုးတွေနိုင်ငံတိုင်းမှာရှိဖို့လိုပါတယ်။ဆိုတော့ဒါဟာကြီးမားတဲ့ကြေကွဲပွဲဆုံးရှုံးမှုတစ်ခုပါ။တစုံတစ်ယောက်ကသူ့ကိုတတ်ဖို့ရွေးချယ်ခဲ့တာတိတ်ကိုစိုးရွားပါတယ်။ဒီလိုရဟာသူနဲ့သူ့မိသားစုကိုသာမကပဲနဲ့မြန်မာလူထုအတွက်ပါထိခိုက်စေပါတယ်။သူအသက်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးနေတာကျွန်တော်သိပါတယ်။စာနယ်ဇင်းတွေမှာပါလာကလွဲပြီးတော့လဲနောက်ထပ်အချက်လက်ကျွန်တော်မှမရှိပါဘူး။ဒါပေမဲ့ကျွန်တော်ပြောရမယ်ဆိုရင်တော့သူလုံနေခဲ့တာတွေကိုဆက်လုံမဲ့လူတွေဒီနိုင်ငံမှာအများကြီးရှိတယ်ဆိုတာကျွန်တော်သိပါတယ်။
မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ပေါ့လေတာဝန်ရှိသူတွေဘိုင်းတော့မကလူလူဘိုင်းကိုပါဆိုလိုပါတယ်ဒီနိုင်ငံဟာမတူကွဲပြားတဲ့ဘာသာတွေကြားယုံကြည်မှုတွေကြားဟန်ချက်ညီညွတ်စေဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ရာအလုံအလောက်အားထုတ်လှုပ်ဆောင်နေတယ်လို့တန်မတ်ကြီးယူဆပါသလား
I would say in all countries including my country
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံအပါအဝင်နိုင်ငံအားလုံးမှာဘာတွေပဲကျွန်တော်တို့လုပ်နေပါစေပို့ပြီးလုပ်ဖို့အမြဲလိုအပ်ပါတယ်ဒါကမြန်မာနိုင်ငံအတွက်လည်းမှန်ပါတယ်။မြန်မာနိုင်ငံအနေနဲ့ဆိုရင်ဟန်ချက်ညီညွတ်စေဖို့တိစောက်ခွင့်နှစ်ပေါင်းများစွာမရခဲ့တာကြောင့်နောက်ကျပြီးမှစတင်ရတာပါ။ဟန်ချက်ညီညွတ်အောင်တိစောက်ဖို့ဆိုရင်တဦးနဲ့တဦးတိအောင်လှုပ်တာနဲ့စရမှာဖြစ်ပြီးတော့အတူတကွာလှုပ်ဆောင်ရပါလိမ့်မယ်။လူတိုင်းဟန်ချက်ညီညွတ်အောင်နေရမယ်ဆိုပြီးတော့အစိုးရကညွှန်ကြားလို့မရတာကြောင့်ဒီတိုင်းနေရင်တော့ဖြစ်လာမှာမဟုတ်ပါဘူး။အစိုးရပါဖို့လိုအပ်နေတာကတော့အသေးချပါ။ဒါပြင်လူအဖွဲ့အစည်းဝင်အားလုံးပါဖို့လည်းလိုပါတယ်။ဘာသာကွဲသူတွေကိုပဲဖြစ်ဖြစ်တိုင်းရင်းသားလူမျိုးစုတွေကိုပဲဖြစ်ဖြစ်ထိတွေ့ဆက်ဆံပြီးတော့တဦးပေါ်တဦးသိရှိနားလည်အောင်ပညာရေးနဲ့တက်ကြွစွာကြိုးပမ်းမှုတွေကလည်းတစ်ဆင့်လောက်ရပါလိမ့်မယ်။ကျွန်တော်တို့နိုင်ငံဆိုရင်တိတ်ကိုကွဲပြားစုံလင်တဲ့နိုင်ငံမှာဒီမိုကရေစီနိုင်ငံဖြစ်လာတာနှစ်ပေါင်း240ရှိပါပြီ။ကျွန်တော်တို့ဆက်လုပ်နေရတော့မှာခီးရှည်ကြီးကိုဆက်ပြီးတော့သွားရပါဦးမယ်။ဒါဟာဘယ်တော့မှမဆုံးတဲ့ရင်ဆိုင်မှုပါ။ဒါပေမဲ့ကိုယ့်ရဲ့တာဝန်ယူမှုကဒီလိုကြိုးပမ်းမှုကိုအထောက်အကူဖြစ်စေတယ်ဆိုတာလူတိုင်းနားလည်ဖို့ကတိတ်ကိုအရေးကြီးပါလား။ဖြစ်လာဖို့အစိုးရကိုထိုင်ဆောင်နေอยู่မဟုတ်ပဲနဲ့အမေရိကန်မှာလိုပဲမြန်မာနိုင်ငံမှာလည်းလူတိုင်းရဲ့အခန်းကဏ္ဍရှိနေပါတယ်
မြန်မာ just like in the United States
ဒီကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုဒီနှစ်ပိုင်းတွေတွင်တမတ်ကြီးတွေ့ထားရပြီပါပြီနိုင်ငံရဲ့လက်ရှိအခြေအနေပေါ်တမတ်ကြီးရဲ့ပုံကိုယ်ရေးအမြင်ဘယ်လိုရှိပါသလဲတပါတီအုပ်ချုပ်မှုအောက်စစ်ဖက်အုပ်ချုပ်မှုအောက်တွေမှာနှစ်ပေါင်းများစွာနေခဲ့ရပြီးတဲ့နောက်အခုဆိုရင်အရသာအများစုပါတဲ့အုပ်ချုပ်ရေးဖြစ်နေပြီလို့ပြောနိုင်ပါတယ်နိုင်ငံရဲ့လက်ရှိအနေအထားပေါ်တန်မတ်ကြီးဘယ်လိုယူဆပါသလဲ
I think first I'm very excited to be here because after so many years
ပထမဆုံးပြောချင်တာကတော့ဒီမှာတာဝန်ထမ်းရတာကျွန်တော်တိတ်ကိုစိတ်အားတက်ကြွပါတယ်နှစ်ပေါင်းများစွာကြာပြီးတဲ့နောက်ဒီတိုင်းပြည်ဟာကြီးမားတဲ့တိုးတက်မှုရဖို့အခွင့်အလမ်းရှိနေပါပြီဖြည့်ရှင်းရမယ့်ကိစ္စအတော်များများကိုလည်းရင်ဆိုင်နေရပါတယ်တချို့ကိစ္စတွေထဲမှာတိတ်ကိုရှုပ်ထွေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လို့လူမှုတာဝန်နေကြတင်းမာမှုတချို့လိုကိစ္စတွေပါသလိုစင်ရဲငွတ်တည်မှုလိုအခြေခံအဆောက်အအုံမပြည့်စုံတာလိုပညာရေးအားနည်းတာလိုကိစ္စတွေလည်းရှိပါတယ်။ဒါတွေဟာဖြည့်ရှင်းဖို့တကယ်ကိုခက်တဲ့ပြဿနာတွေပါ။ညာရင်းချင်းလည်းဖြည့်ရှင်းလို့မရနိုင်ပါဘူး။ဒီပြဿနာအားလုံးကိုချက်ချင်းဖြည့်ရှင်းလို့မရနိုင်ဘူးဆိုတော့ကျွန်တော်လက်တွေ့ကြကြမြင်ပါတယ်။ဒါပေမဲ့အပြုသဘောဆောင်တဲ့မောင်းနှင်မှုတွေတိုးတက်မှုရဖို့တကယ်ကိုအပြင်းထန်ကြိုးစားနေတဲ့အစိုးရအဖွဲ့တွေကရောပြင်ပကပါတန်ဓေဋ္ဌံခိုင်မာသူတွေကိုကျွန်တော်တွေ့နေရပါတယ်။ဒါကကျွန်တော်ကိုအကောင်းမြင်စေပါတယ်ဆိုတော့အပြင်းထန်အားထုတ်လှုပ်ဆောင်ရမှာဖြစ်ပြီးတော့အတားအဆီးတွေလည်းမကြာခဏရှိပါလိမ့်မယ်ဒါပေမဲ့မြန်မာလူထုဟာဒီလုပ်ငန်းအတွက်တကယ်ကိုအခိုင်အမာပိုင်းဖြတ်ထားတယ်လို့ကျွန်တော်မျှော်လင့်ယူဆပါတယ်ဒီအမြင်ကိုကျွန်တော်ဆက်ပြီးတော့ကန်ဆယ်ထားမှာပါမြန်မာနိုင်ငံဟာဆက်ပြီးတော့တိုးတက်အောင်လုပ်သွားမယ်လို့ကျွန်တော်ယူဆပါတယ
် Thank you so much Mr. Ambassador
ပါစီညာဒီတင်ပ
ါကိုကြော်သိန်းဆွေးနွေးတင်ဆက်တဲ့မြမအရေးဆွေးနွေးကမ်းကိုနားဆင်ကြရတာပါခင်ဗျာ
ဒီ OA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9325နဲ့လိုင်းနူမီတာ51 kHz 5885လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယအပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းနဲ့အတူပြည်တွင်းသုံးသက်ချက်ကဏ္ဍကိုတင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအခုအရင်ဆုံးမန်အေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမှာပါသရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းမြစ်တာတေးလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်ရှင်အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးကျေးဇူးတင်ကြောင်းရေးလာကြတဲ့သရရှင်တို့ရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ် Facebook ပေါ်မှာလာရေးသွားသူကတော့ဦးစိုးမင်းဖြစ်ပါတယ
် VOA ကိုနားဆင်လာခဲ့တာ1988အရေးခင်ကာလမှတခုထိပါပဲတစ်ချိန်လုံးက VOA မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဦးခမောင်ထေဦးဝင်းအောင်တို့ကိုလည်းအခုတက်တိုင်အမှတ်ရပါသေးတယ်သက်ရှိထင်ရှားရှိနေလို့ရှိရင်သတိရတဲ့အကြောင်းပြောပြပါဗျာကျွန်တော်ကတော့မန္တလေးတိုင်းဒေသကြီးကြောက်စင်မြို့နယ်အရှိတာဂရကြီးရွာကဦးစိုးမင်းဖြစ်ပါတယ် VOA ဝိုင်းတော်သားအားလုံးနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
88အရေးခင်ကာလတွေကအခုချိန်ထိနှစ်ရွှေလာများနားဆင်လာခဲ့ပါတယ်ဆိုတဲ့တော့ရှင်ဦးစိုးမင်းအထူးကျေးဇူးတင်ပါတယ်တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးပြောပြပေးကြပါမယ်เนาะအခုတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာအစီအစဉ်မှာဒီသတင်းပတ်2019ခုနှစ်ရဲ့20မြောက်သတင်းပတ်အတွက်နံပါတ်1ချိတ်တဲ့သတင်းလေးနဲ့ဖြောပြပေးကြပါမယ် DJ Khaled Chance the Rapper နဲ့ Quavo တို့လည်းပါဝင်ပြီးတော့ပူးပေါင်းဖန်တီးထားတဲ့သတင်းကအခုပြောသွားတဲ့သူတို့အတွက် American ပြည်အောင်စုမှာနံပါတ1ချိတ်တဲ့ပထမဆုံးတပုတ်တဲ့တပြားဖြစ်ပါတယ်သူတို့တွေအပြင်လေဝင်းနဲ့ Justin Bieber တို့အတွက်တော့ပထမအဆုံးနံပါတ်1တချင်မဟုတ်ပေမဲ့လေဝင်းနဲ့ Justin Bieber လည်းပါဝင်ပြီးတည်ဆူထားတာပါ2010မှာ Eminem နဲ့ Not Afraid တချင်ပြီးနောက်ပိုင်း Billboard Hot 100ဆီမှာနံပါတ်1နေရာရောက်တဲ့ပထမအဆုံး Hip Hop တချင်လည်းဖြစ်ပါတယ် Australia, UK, Scotland, Canada တို့မှာလည်းနံပါတ1ရောက်တဲ့အပြင် Germany, Ireland နဲ့ New Zealand တို့မှာလည်းနံပါတ10ထဲဝင်တဲ့တချင်လည်းဖြစ်ပါတယ်ဒီတော့ဒီဆိုတဲ့သူတွေအလုံးပြန်ပြောရမယ်ဆိုရင် DJ Khaled က Chance the Rapper Quavo နောက်ပြီး Justin Bieber Lil Wayne တို့ ਨੇ ပူရဲပြီးတော့သိဆိုထားတဲ့ I'm the one ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော် DJ Khaled I'm getting so cold I ain't with the thoughts since I was 18 Apologize if I say anything I don't mean Like, what's up with your best friends? We could all have some fun, believe me. And what's up with these rules? And why they think it all comes so easy? Forget it, why you here, boy? Cause all that hype don't feel the same next year, boy. Yeah. And I'll be right here in my spot with a little more cash than I already got. Tripping off you cause you had your shot. With my skin tan and my hair long and my fans who've been so patient. Me and 40 back to work, but we still smell like a vacation. Hate your rumors, hate your take, your take these allegations. I'm just feeling like the throne is for the taking. All I care about is money in the city that I'm from. I'ma sip until I feel it, I'ma sip until it's done. I don't really give up my excuses that I'm young and I'm old. Only getting older, somebody should have told you I'm on one, yeah I said I'm on one Yeah, I said I'm on one I said I'm on
could be purple, it could be pink, depending on how you mix it. It's funny to be got, I'ma get that, cause I'm on one. I put them on. I walk around the club, everybody got that good like Claire Riley. Yeah, too much money ain't enough money. You know the feds listening. What money? I'm a made.
ในเรื่อง hip hop ดีดันชินี pop ดีดันชินี냐ကြီးဘူဝံပြောတည်ဆိုထားတဲ့ I'm the one ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ တော်ရရှင်တွေအတွက်မြန်မာတခြင်းတွေတို့နဲ့လည်းနောက်ပိုင်းမှာမေတ္တာတည်လက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရှင်အခုတော့ view မြန်မာဝင်းကတင်ဆက်ပေးခဲ့တဲ့သတင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ချင်းချင်းယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့အမြင်တွေကိုပြောပြပေးသွားခြင်းပါရယ်နော်ပေးခဲ့တဲ့သတင်းပတ်တော်ကလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာပိုလန်မှာကြီးဖြတ်ပြီးတော့ဖောက်လုံးမဲ့ကိစ္စအပေါ်မှာတော်ရရှင်နဲ့ရေးလာတဲ့အမြင်တွေကိုပြောပြပေးချင်တာပါအဓိကအကြောင်းကတော့ဒီတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာကြီးစီမံကိန်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေရှိလာနိုင်မယ်ဆိုပြီးအမြှော်လင်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားရမယ့်အချက်တွေလည်းရှိနေတယ်ဆိုပြီးပြောကြားချက်ဒီပေါ်မှာအလုံးကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးလာကြတာဖြစ်ပါတယ်ဒီစီမံကိန်းကိုဥဆောင်လှုပ်ရှားတဲ့တရုတ်နိုင်ငံကကမ္ဘာအင်အားကြီးနိုင်ငံတွေကိုရယူဖို့ရည်ရွယ်ထားပုံရတယ်ဆိုပြီးတော့သုံးသက်သူတွေကလည်းပြောနေကြတာပါဒီကိစ္စပေါ်မှာတောက်ထွန်းတိန်ဆိုတဲ့ဒီသောရရှင် Facebook ပေါ်မှာရေးလာတာကတော့
တရုတ်နဲ့ပတ်သက်ရင်အပေါ်ယံပြောကိုပဲမကြည့်ပဲအတွင်းစိတ်နဲ့ဇယိုက်ကိုလည်းကြည့်ရပါမယ်တောင်တရုတ်ပင်လယ်ရေးကိုကြည့်ရင်သိနိုင်ပါတယ်ကမ္ဘာကအတိမတ်ပြူထားပြီးသူကိုယ်တိုင်လက်မှတ်ထိုးထားတဲ့ပင်လယ်ပြင်ဆိုင်ရာစီးနင်းဥပဒေတွေကိုမျက်ကွယ်ပြုဆန့်ကျင်ပြီးသူနဲ့ပိုဝေးပြီးဖိလစ်ပိုင်နဲ့ပိုနီးတဲ့ spread လေးကျွန်းစုတွေကိုအတင်းသိပ်ပိုက်နေတာကိုကြည့်ုံနဲ့တရုတ်ပြည်ကြီးရဲ့အတွင်းစိတ်ကိုသိနိုင်ပါတယ်။မြမအင်းကြီးချင်းအင်အားကြီးနိုင်ငံဖြစ်တဲ့အတွက်သတိထားပြီးအစဉ်ပြေအောင်ဆက်ဆံနေရတာပါ။အကွက်ရွှေ့မဖားဖို့ထောင်ချောက်မမီဖို့တော့ခေါင်းကောက်မှဖြစ်ပါလိမ့်မယ်။
ဒီကိုအရင်ကိုသတိထားဆက်ဆံရပါမယ်ဆိုပြီးတော့ဒီသောရရှင်တောက်ထွန်းတင် Facebook ပေါ်မှာသူ့ရဲ့အမြင်ကိုမှတ်ချက်ရေးလာတဲ့အချိန်မှာသူ့ရဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာသူကတော့ဥတည်ဝင်ဖြစ်ပါတယ်။သူကအရင်လူတွေကိုတော့လက်ပေးပြီးတော့စာချုပ်ကိုတစ်ဖက်သက်ချုပ်ပြီးတော့အချုပ်အခြာကိုဝေခဲ့တယ်တဲ့ဆိုလိုတာကတော့အရင်အစိုးရလက်တုန်းကတရုတ်တွေကအရင်အစိုးရကိုလက်ထိုးခဲ့တယ်လို့ဆိုလိုတာပါ။အခုတော့အငိုက်ဖမ်းနိုင်တယ်ဆိုပြီးတော့ဒီအစိုးရလက်ထက်မှာတရုတ်ကအငိုက်ဖမ်းမှုစူးစမ်းနေပါတယ်ဆိုပြီးတော့ဥတည်ဝင်သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့သူအရင်တော့တည်ထားတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ပြီးအခုပိုလန်မှာကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်ဆော့ဂျော့ထ်ချားစ်ဖြစ်ပါတယ
်မြန်မာပြည်ဘက်ဖောက်လုပ်ထားတဲ့ပိုလန်မှာကြီးကအမှတ်၅လမ်းမှာကြီးပါရခိုင်ကလေးကကုံသွေးလမ်းမှာကြီးရှိပါတယ်မြန်မာဘက်ချမ်းကဒိုင်းနာလက်နက်ကင်တွေကြီးစိုးတဲ့ဒေသဖြစ်တာကြောင့်ပျက်စီးယိုယွန်းနေပါပြီတရုတ်ပြည်ချမ်းကတော့ကောင်းနေစေပါတရုတ်ပြည်တက်တွေအဲ့ဒီလမ်းကနေမြန်မာနိုင်ငံကိုဝင်လာခဲ့လို့လာရှို့ထိရောက်ခဲ့ဦးပါတယ်မန္တလေးကိုတရုတ်ပြည်သိမ်းဖို့စီမံကိန်းချစစ်ဆင်ခဲ့ပါတယ်မြန်မာတပ်မတော်ကကိုကံပြည်သူစစ်နဲ့အတူခုခံကာကွယ်ခဲ့လို့သာတရုတ်လက်အောင်မရောက်တာပါတရုတ်ပြည်ကာကွယ်ရေးစစ်စင်ရေးတွေမှာကိုတိုင်ပါဝင်ခဲ့မှုတဲ့စစ်ထောက်စစ်မြေပြင်ဒုတိယဗိုလ်မှူးကြီးအငိမ့်စာမြန်မာနိုင်ငံဆိုင်ရာအမေရိကန်စစ်တပ်မှူးအငိမ့်စာတော်လန်ရေးဗိုလ်ကောင်စီအဖွဲ့ဝင်ပြောကြားချက်ကိုကိုကထားပါတယ
်ဟုတ်ကဲ့ဒီတော်ရရှင်ဒီစာရင်းမှာရေးထားတဲ့မြန်မာပြည်ဘက်ကဖောက်လုပ်ထားခဲ့တဲ့ပိုလန်မကြီးကအမှတ်၅လမ်းမကြီးပါအရင်တည်းကကုံတွဲလမ်းမကြီးရှိခဲ့ပါတယ်ဆိုတာအဲ့ဒီကုံတွဲလမ်းမကြီးဆိုတာဘာမရုတ်ကိုပြောရလို့ထင်ပါရဲ့เนาะကျွန်မဒီသမိုင်းပညာရှင်လည်းဖြစ်တဲ့ကျွန်မတို့ရုံကဥကျော်စံသားကိုလည်းတေချာမေးကြည့်ထားပါတယ်ဒီဒုတိယကမ္ဘာစစ်တွင်းကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကိုဆက်ထားတဲ့ဒီကုံတွဲလမ်းမကြီးဆိုတာမျိုးဒီဘာမရုတ်ဆိုတာရှိခဲ့ပါတယ်မြန်မာလမ်းပေါ့เนาะအဲ့ဒီမှာဂျပန်တွေကတရုတ်နိုင်ငံကိုကျူးကျော်ဝင်ရောက်တဲ့အခါမှာမဟာမိတ်တပ်တွေကမြန်မာပြည်ကနေပြီးတော့အဲ့ဒီတရုတ်ဘက်ကိုထောက်ပံ့ရေးရိတ်ခါတွေကိုအဲ့ဒီတောင်တွေကိုဖျက်ပြီးခွေးခွေးကောက်ကောက်နဲ့ဖောက်ထားတဲ့ဘမ်ဘာရုတ်ကနေတဆင်ပို့ပေးတာဖြစ်ပါတယ်။အဲ့လန်ကိုပဲဒီတော်ရရှင်ရင်းညွှန်းတယ်လို့ယူဆမိပါတယ်နော်။အခုရေးလာတဲ့ဆော့ဂျော့ချားစ်ကတော့တရုတ်ဖြူကာကွယ်ရေးစစ်စင်ရင်မှာကိုရိုင်းပါဝင်ခဲ့ပြုတဲ့အစ်မြပြင်ဒုတိယဗိုလ်မှူးကြီးအငိမ့်စားချက်ကိုကိုကားပြီးရေးထားပါတယ်လို့ဆိုလာပါတယ်။ဘယ်သူပဲဝါဆိုတာတော့နာမည်ထည့်သွင်းပြောမထားပါဘူးနော်။ကြော်စင်ဆိုတဲ့တော်ရရှင်အမြင်ကိုလည်းဝေညှပေးခြင်းပါတယ်။သူကတော့
50-50ဆိုရင်တော့မှမြန်မာကထက်ဖို့ငွေမရှိဘူးဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့အတွေ့လုံနေတာကအဲ့ဒီ50ရာခိုင်နှုန်းအတွက်တခြားဘက်ကလှည့်ချတာဒါမှမဟုတ်တခြားနိုင်ငံကိုဖိတ်ခေါ်တာလုပ်တင်တယ်တရုတ်မှမဟုတ်ရင်အိန္ဒိချင်းနဲ့အန္တရာယ်ရှိလာနိုင်တဲ့ဘသူကမှရာခိုင်နှုန်းအများကြီးမပေးသင့်ပါဘူးအခြားနိုင်ငံလှည့်ဖို့ဆိုတာမဖြစ်နိုင်ဘူးထင်ရပေမဲ့ခုတရုတ်ကိုရောင်းတဲ့ gas စီမံကိန်းမှာကိုရီးယားနဲ့အိန္ဒိယကပါနေတာပါပဲဒါမျိုးတော့တွေးပြီးတော့လုပ်တင်တယ်လုပ်မယ်လည်းမြင်ပါတယ
်ဒီတော်ရရှင်ပြောထားတဲ့အချိန်မှာဒီမြန်မာဘက်ကနေပြီးတော့ဒီလမ်းဖောက်လောက်ဖို့ငွေရှာတဲ့နေရာမှာဒီတရုတ်မဟုတ်တဲ့တခြားနိုင်ငံတွေစီကနေပြီးတော့လိုအပ်တဲ့ငွေကြေးရအောင်လှုပ်ဆောင်သင့်ပါတယ်ဆိုပြီးတော့အကြံပြုထားတာပါ
သူလိုပဲတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာအထူးကြီးမားသွားမှာကိုစိုးရိမ်နေကြတဲ့သူတွေအတွက်ပြန်ပြောရေးလာတဲ့သောရဆင်နောက်တရကတော့ Price Taking ဆိုတဲ့ Facebook အစိုးရဘက်ကဒါအဲ့ဒီကုမ္ပဏီတွေလုတ်ပိုင်권တင်ထားတဲ့ယင်းနှိမ့်မြုံနယ်မှုစီမံကိန်းတွေကိုဦးစားပေးစီစစ်ပြီးလုတ်ပိုင်권နေမြန်မြန်ချပေးလိုက်ပါအဲ့ဒီကုမ္ပဏီတွေရဲ့အဆက်အသွယ်တွေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမဟုတ်တဲ့နောက်ထပ်ကုမ္ပဏီတွေပို့တိုးပွားပြီးရောက်လာစေဖို့ဆွဲဆောင်နိုင်ပါပါတရုတ်နဲ့လည်းလုပ်ရပါမယ်အလားတူတရုတ်မဟုတ်တဲ့ကုမ္ပဏီတွေကိုလည်းတိကျ
လွှမ်းမိုးမှုအရင်ကြီးသွားမှာဆိုရင်တစ်ဖက်နိုင်ငံနဲ့တခြားနိုင်ငံတွေနဲ့ပြန်ပြီးချိန်ငွေရှာပြရတဲ့အနေနဲ့အခုလိုလှုပ်ဆောင်နေပါတယ်ဆိုတော့တော်ရရှင်နဲ့အကြံပြုလာတာပါ။အောင်စီရဆိုတဲ့တော်ရရှင်ကတော့တရုတ်နိုင်ငံမြန်မာနိုင်ငံပေါ်မှာဒုက္ခပေးလာမှာကိုကြောက်ရွံ့ပြီးတော့ဒီစီမံကိန်းမဖြစ်ဖို့ပြောနေကြတဲ့သူတွေပေါ်မှာအခုလိုပြောလာပါတယ်။သူကဒီလိုတွေတွေးပူနေရင်စင်ကာပူနိုင်ငံတည်တည်လေးကဘာကျော်ဖြစ်လာမှာမဟုတ်ကမ္ဘာနိုင်ငံပေါင်းစုံလွတ်လပ်စွာကုသန်းရောင်းဝယ်ရဲ့ခင်မှာအထူးသဖြင့်တရုတ်တွေများပါတယ်။ပြည်သူတွေကိုမျက်လုံးစိမ်းတက်မပေးပါနဲ့။မျက်ကန်းမျိုးချစ်တွေဖြစ်ကုန်ပါမယ်ဆိုရရေးလာပါတယ်ရှင်။တင်လက်ဆိုတဲ့တော်ရစင်ကလည
်းတရုတ်ဖုံးနဲ့တရုတ်ပစ္စည်းတွေတုံးနေပြီးတရုတ်မကောင်းကြောင်းပြောနေတာလူဘောတွေဖြစ်နေတာပေါ့ဗျာ။မြန်မာတွေဘလို့ရှင်းပြိုင်လောက်ကန်ရမလဲမသိပဲလူဘောအဖြစ်မခံကြပါနဲ့။စဉ်းစားကြ၊စူးစမ်းကြဘလို့လောက်ကန်ကြမလဲ။နီးလန်းမရှာနိုင်ရင်လူဘောပဲဖြစ်နေမှာပါ။
တရုတ်နိုင်ငံနဲ့အရှင်နိုင်အောင်ကြိုးစားပါတဖက်သက်မကောင်းမပြောပါနဲ့ဆိုတော့တင်လန်းဆိုတဲ့တော်ရရှင်သူ့မြင်ကိုရေးလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာတချင်းလေးတစ်ပုဒ်နဲ့တော်ရရှင်ကိုမေတ္တာလေးလက်ဆောင်ပေးချင်ပါတယ်ရှင်ကျွန်တော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမေတ္တာလေးလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာရေးရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်တွေကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့သတို့ရှင်တွေကိုမေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်နော်။နေနေတည်ဆူထားတဲ့မငြင်းမြခြင်းဆိုတဲ့သချင်းလေးကိုသတို့ရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့ယူဆပါတယ်။နားဆင်ကြည့်ပါဦး။ဆိုထားတဲ့မင်းညားချင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသတင်းစီနေရဲ့ရင်ဖွင့်စာတွေဝေဖန်အကြံပေးစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုရောက်လာပါပြီ။ဒီတစ်ပတ်မှာတော့ဒေါန်ဆန်းစုကြည်ရဲ့ငင်းငင်းရေးလုပ်ငန်းစဉ်ပြန်သုံးသက်ဖို့လိုပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။ VOA မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ။
လာမယ့်မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယအကြိမ်21ရာစုပင်လယ်ညီလာခံကျင်းပပါတော့မယ်21ရာစုပင်လယ်ညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုဘယ်နည်းပဲပုံတည်ဆောက်ကြမလဲဆိုတာကိုကြေကြေပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အကြမ်းပြင်းအဖြစ်တော့တမတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူးဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့၃ရက်လောက်ပဲလိုတော့တဲ့ဒီကနေ့ချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရေးမသေးကြမရေရာဖြစ်နေပါသေးတယ်ညီလာခံကျင်းပဖို့နီးကပ်လာချိန်အထိဘာပြဿနာတွေဖြစ်နေပါသေးလဲညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်မလားဒေါန်ဆန်းစုကြည်ချမအကောင့်ထဲပေါ်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ကျင်းပရမယ့်21ရာစုပင်လုံငင်းငယ်ညီလာခံဆိုတာအရင်သမရဟောင်းဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့ NCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးပြီးချိန်ကစရေးတွင်ရင်၃ချိန်မြောက်ဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးချိန်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်ဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ငင်းငယ်ရေးတိဆောက်ရေးအတွက်အရေးပါတဲ့လက်နက်ကင်တိုင်းသားအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြေတာသဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့အခါသမရဟောင်းဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း21ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြဿနာမှာတော့ကြက်ကြတဲ့လက်နက်ကင်တိုင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးစူးစမ်းခဲ့တာတွေ့ရပါတယ်။တစ်ဖက်မှာလည်းမြမငင်းငယ်ရေးမှာမြမအစိုးရကိုကူညီမယ်လို့ကတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းသားလက်နက်ကင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအကြိမ်21ရာစုပင်လုံညီလာခံမှာတက်မတော်ဘက်ကအတိအမှတ်မပြုတဲ့ကိုကန့်ပလောင်နဲ့ရခိုင်အေအေတက်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့နေရက်ပြန်သွားတာစရာတွေကလွှဲရင်ကြံလက်နက်ကင်တက်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ
်ဒါရင်မကအဲ့ဒီညီလာခံမှာလက်နက်ကင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစိတာမရှိပြောဆိုနိုင်ပြီးပြောဆိုနိုင်တဲ့မြတ်ကိုလည်းမြန်မာပြည်သူတွေသိခွင့်ရအောင်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်ပြောရရင်အစိုးရတက်မတော်နဲ့တိုက်နေခိုင်းနေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ခေါင်းဆောင်တွေတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေရှိမှသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုပြောဆိုတာကိုလည်းတိုင်းပြည်လုံးကဓာတ်ရိုက်ကြီးကြီးခွင့်ရခဲ့တဲ့အနေအထားမျိုးပါဒါလွတ်လပ်ရရပြီးမြမသမိုင်းမှာတစ်ချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်ဒီလိုနီးနဲ့ပရမကျင်21ရာစုပင်လုံငင်းငယ်ညီလာခံဟာအတိုင်းအတာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်အခုဒုတိယအကြိမ်မှာတော့ပရမကျင့်တုံကလောက်တိုင်းသားလက်နက်ကိုင်အဖွဲ့စုံစုံညီညီတက်ဖို့မသေးကြမရေရပါဘူးဒီနေရာမှာလက်နက်ကိုင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းငင်းငယ်ရေးဆိုတာအစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေအကြာ Diga di sao yara pirito, Dagobe diga tapionia jin pipare.
Now some the day, ya, then the guy dying up perigo, pay jar tabo nebatati, Nangan or diming ayo, Nunjai mujo, Uzo tiga, media rego, a kulu ship ya tabare. Naya da jimbame, nilagan gala duer, Pumwene, now so nyasa sabwego, Leshi soyaga, down you pay jar tale lusubare. Jagala, Nilagan, Jimpame, Gisane, Betalugaro, Ditazu Nine, Sunri, Budwe, Comedy, UB, DJ Siga, Sunri, Sompia, Tajan, and Ni, Pigja, Tari Lusuare, Puemwe, Big Boy, Dre, a Soya Baga, a Pia Sajo Lemma, Yetu Tabide, a Puerica, Gonsang Leo, a Pia Lemma, Yetu Matari, a Puerica, Gonsang Leo, Pigja, Tari Lupioare, the Gan Nilagan, Draguro, UB, DJ Siga, Down UB, A pia lemme yeto matare puerigu, lela du ni neve, peko domelu sutabare. Peko jadrigu, a debe prinsu yai, a soya yo, jubi dj cigaba, go gan balaune, yakai ee tapwe dombuegu. Ma peko bau, jubi dj si inele, a pia lemme to matare, a puerigu, tapwe jinsi peko tare subime, lela du sinebare. Dane batabi, wa, myla, KIA Kachilanagai Pue, RCSS SSC Miaobang Shambi Demaro, Abawi, Lenagai Kunapue, Subang Tare, Mahamik Puegaro, Drogu, the Puejin Payi, Lakamama Hopu, the Bausu Nine Payi no, Gozele Sinu Dwamelu, the Bota Tobian Tabare, Alongu Chongu Mi Dongayai, Leshi, Dudia Jane, the Sadi Yazu, Bilo Nilagaha, Patama Jane Donga Laudao, Lenagai Diana Apue, Soso Nini, Deyapu, Tapi, Mateja, Mihiyabau. Dito, any Nilagangani, Titazu the board to Nija Pit Chamame, Chet Ledri Surahale, any Aperi, Bowen Jim Machide, a Chet Ledri Pipe, Topo Lama Pipare.
Pero Webby Pit Dosan Sujine and Eddie Suyaha, the Sadiazu Pino Ninay Nilagani, Jimba Pidoye, Aumimu, Aumimu Yala de Go Chibi, Ninay Logans and Yi the Kulong, Pianzonda Pu Luvaleme. Dosan Sujine and Eddie and Dima Ymanjaha. Kimmy Pumio doted at Democracy Federal Pidonzu, Puzi Pitajo, Eddie Major Gonte Ponaye, Leshi Duane, Yenya Yilaga Yala began to say, Puzi will be in Lanyo or Mimu Yana, Mayana, a low Pimapi, Sansibu Luvalime. Damamo Dambi, a Bibaka Pietanama, Puzi will check out Ubriga, Thorja Pietana, Pinet, Lutondaye, Damodo will see you, Nina Diamond, Swiss on me, Puzi will be more Josa, Pinsentara Puzi will guide me, Yenya will all me or Gonte Mapona Bula. Democracy Federal Pidonzugo, Matita Nambula Suram Yugule, Piaules and Nazim Bajau, don't that in Bialayabare.
Who's you do on me, Pirin, don't that check, Nasina be Kutukaro, Kavadola to Jasana, Zemia, season Tesamaba, Pidining and Tomba, Wusso, Ne, and Mien Kondu Dioga, Kavasan Yin Chunabu. A mean be laid down the tongue and a cone chavo pin cinebari, Japaning and Maro, Kling a jamai, consibo, clay sumo, and move jam with jambagabare, Dilusare, Tuja Samia Trenigo, Kunyanya Nedu, Makim Putrua, Tinset Domava.
Pretending a hat down by whistle near a new cone to Yaha, Kavasa de Chubu to a mean be laid down the tongue and a cone chavo pinibari. Coachada Niama, women whistle her, a two cholo chala pipido, Chidone Lenapetaga Niarima, a dumb bones and new pitwasi at Dre, Leho Cinema Pipare. At the least and the Nayue, Lizan Lodu Engineer, Frasa Corsanga, the car coachama pipido, a mizo Nia Sanjane, a chain itiazo, a penny, whizzo Uya of Pianine Sanjay Duguva, Chubu Juzama Pipare. ကောင်းကင်ကနေမြေကြီးဘက်ကိုကြားတဲ့အချိန်ကတော့တနအီကိုမိုင်100ကစင်လုံးနဲ့ကြာနေမှာဖြစ်တယ်လို့ခေါ်ဆန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အဲ့ဒီအချိန်နဲ့ဆိုရင်တော့ဆက်မပါပဲလေးထဲမှာပြန်နိုင်တဲ့အမြင့်ဆုံးလူသားလည်းဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေမှာအခုလိုစူးစမ်းကြည့်မှာဖြစ်ပြီးတော့အမြင့်ပေ၄000တထောင်ကိုမိဖို့ပြန်တဲ့အချက်မှာဖြစ်ပါတယ်။ဒီအမြ
က်ပြီးတော့ပြန်တက်နိုင်ဖို့အတွက်လည်းအတွေ့ချက်ပေးနိုင်တဲ့အေဂျီအလွာပါလေးတွေကိုဝစ်ဆက်ထားမှာဖြစ်ပါတယ်။ Project Sagas လို့နာမည်ပေးထားတဲ့ဒီကျူပတ်မှုဟာဗြိတိန်တွေကစစ်ပြန်တွေကိုကူညီနေတဲ့ SSAFA အဖွဲ့အတွက်ရန်ပုံငွေရှာပေးဖို့ဖြစ်ပါတယ်။ရ ဒီနေ့ဒီဥရုအခြေအနေနဲ့၄ချောင်းကင်းရှိမှုအခြေအနေပေါ်မှာမူတည်ပြီးတော့မေလ22ရက်နဲ့29ရက်တွေမှာကျူးစားမယ်လို့ခေါ်ဆန်ကပြောပါတယ်ရှင်။
ဂျပန် နိုင်ငံမှာနှစ်စဉ်ကျင်းပမြင်ဖြစ်တဲ့ကလေးဆူမိုအငိုးပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲမှာကလေးငယ်ပေါင်း100ကျော်ပါဝင်ဆင်နွှဲခဲ့ပြီးကလေးတွေရဲ့ကျန်းမာရေးကောင်းစေတယ်လို့အယူရှိရပါ။ဒိုဂျိုမျိုးအနောက်ဘက်မှာရှိတဲ့ခီမီဂိုဝါကာဟာမီချီကူဖျားเจ้าမှာကျင်းပခဲ့တဲ့ဒီပွဲမှာဆူမိုနဗန်းသမားကြီးတွေကဆူမိုလိုဝတ်ဆင်ထားတဲ့ကလေး
ပါတယ်။ဂျပန်နိုင်ငံမှာအခုလိုကလေးဆူမိုအငိုပြိုင်ပွဲကိုနိုင်ငံအနှံ့မှာရှိတဲ့ဖျားရှိခိုးကြောင်းတွေမှာကျင်းပတတ်ကြပါတယ်။ငိုနေတဲ့ကလေးဟာမကောင်းဆိုးရွားတွေကိုမောင်းထုတ်နိုင်ပြီးအနေအကင်းစေတယ်လို့လည်းယုံကြည်ကြပါတယ်။အခုလိုပွဲမျိုးကိုကျင်းပတာအနှစ်400လောက်ရှိနေပါပြီ။စီကန်းတွေကလည်းဒေတာအလိုက်ကွဲပြားကြပါတယ်။တချို့ဒေတာကပြိုင်ပွဲတွေမှာမိဘတွေကကလေးတွေကိုပထမဆုံးငိုတဲ့ကလေးဖြစ်စေချင်ကြပြီးတော့တချို့ဒေတာတွေမှာတော့ပထမဆုံးငိုတဲ့ကလေးကပြိုင်ပွဲမှာရှုံးတာပါ။တချို့ကလေးတွေကတော့မပြိုင်ခင်ကတည်းကငိုနေတာပါ။အခုဖျားเจ้าကပြိုင်ပွဲဟာ2017လောက်ခရဲကကျင်းပတာဖြစ်ပြီးကလေးတွေအနေနဲ့ပြိုင်ပွဲမဝင်ခင်မှာဖျားရှိခိုးရပြီးဖုန်းတော်ကြီးကကောင်းချီးပေးပါတယ်ခင်ဗျာ။
ပရစီဒီယန်ရူဒီစတဲ့ရူမျိုးမှာရှိတဲ့လမ်းသက်ရှိလှူဆောင်သူ1500ကိုဂုဏ်ပြုတဲ့အနေနဲ့ကပြဖြိုပြပွဲတွေလုပ်ခဲ့ပါတယ်။ဂါရီလိုလည်းခေါ်ကြတဲ့တန်ရှင်းလှူသားတွေဟာလေမော်ယာဝစ်ဆုပ်ပြေးဝစ်ဆဲထားပြီးတော့ပရစီဒီရဲ့တက်ကြွတဲ့စိတ်ဓာတ်ကိုထင်ရှားနေပါတယ်။ရူမျိုးကနယ်ပယ်ကြီးလမ်းသက်ရှိလှူသားဂါရီဆိုရီဆိုလိုလူတွေဟာတပြက်စီးလဲဆန်ပါအကမှထေရှားနယ်ပယ်ကြီးလာခဲ့ပြီးလက်ထက်အိုလံပစ်ပွဲမှာပါပါဝင်ဖြိုပြနိုင်ခဲ့ပါတယ်။သူရဲ့တပြက်စီးလဲဆန်ပါအကဟာအစပိုင်းမှာတော့ကြီးကျက်သူတွေရဲ့ရှုတ်ချမှုကိုခံခဲ့ရပြီးအများပြည်သူရဲ့အားပေးမှုအောက်မှာနာမည်ကြီးထင်ရှားလာခဲ့တာပါသူလုပ်တဲ့အလုပ်ကိုသဘောကျနှစ်ချိုက်ပြီးတော့ရီယိုမြို့ကြီးကိုတန်ရှင်းလုပ်ပေးရတာကိုလည်းသဘောကျတယ်လို့ဂါရီဆိုရီဆိုကပြောပါတယ်တန်ရှင်းလုပ်သမားတွေဟာသူတို့အလုပ်အတွက်အသိပ္ပယ်ပြုလေးစားခံရပြီးတော့ဘေးရည်ရွယ်တွေကျရောက်ခဲ့ရင်လည်းအမြဲအသိရှိနေပါတယ်လို့တန်ရှင်းကုမ္ပဏီဥက္ကဋ္ဌကပြောပါတယ်ရှင်
ဝါလရထူးခြားဆန်းရသတင်းများအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါလေအခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြောပြပေးမှာဖြစ်ပါတယ်
ဆန်ဖန်ကိုတိုက်ဖြတ်ရေးကိုအဓိကထားဆွေးနွေးတဲ့အာရပ်အစ္စလာမစ်အမေရိကန်ကြီးလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြမ်းဖက်မှုတိုက်ဖြတ်ရေးမှာမွတ်စလင်တွေစီးလုံးညီညွတ်ကြဖို့တိုက်တွန်းပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာပြုလုပ်တဲ့ဒီကြီးလာခံကိုတော့ဒါဇင်နဲ့ချီတဲ့အာရပ်နဲ့မွတ်စလင်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။သူတော်ကောင်းတွေနဲ့မကောင်းဆိုးဝါးတွေရဲ့တိုက်ပွဲလို့တင်စားပြောဆိုပြီးအစွမ်းရောက်မှုကိုခြေမှုန်းလိုတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကမဟာမိတ်ဖြစ်လိုပါတယ်လို့အမေရိကန်သမ္မတဖြစ်သူ့ရဲ့ပထမဆုံးပြပခီးစဉ်မှာသမ္မတကပြောဆိုသွားပါတယ်ဒီတိုက်ပွဲကကိုယ်ကိုယ်ယုံကြည်မှုကွဲပြားသူတွေကြားဂိုင်းကနာကွဲပြားမှုတွေကြားမတူညီတဲ့လူမှုအဖွဲ့အစည်းတွေကြားကတိုက်ပွဲမဟုတ်ဘူးလို့သမ္မတကမိန့်ခွန်းမှာပြောပါတယ်လူသားတွေရဲ့ဘဝကိုဖျက်ဆီးဖို့ကြံနေတဲ့ချမ်းချုပ်တဲ့ရာဇဝတ်သားတွေနဲ့ဒီအခြေအနေကိုကာကွယ်ဖို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကလူကောင်းတွေရဲ့တိုက်ပွဲတာဖြစ်ပါတယ်လို့လည်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။မွတ်စလင်များစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကန့်သတ်နိုင်ရေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုအတွင်းမိန့်ခွန်းနေမှာမကြာခဏတုံ့နှုံပြောဆိုလေးရှိတဲ့အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်ဝါဒီဆိုတဲ့အတုံ့နှုံကိုတော့သူ့ရဲ့မိန့်ခွန်းမှာတုံ့ထားတာမတွေ့ရပါဘူး။အစ္စလာမ်ရဲ့အစွန်းရောက်ဝါဒနဲ့အစ္စလာမ်ရဲ့အကြမ်းဖက်အဖွဲ့တို့ရဲ့လှုံ့ဆော်မှုတွေကိုမွတ်စလင်ခေါင်းဆောင်တွေရိုးရိုးဖြောင့်ဖြောင့်ရင်ဆိုင်ဖြေရှင်းကြဖို့သမ္မတထရန့်ကတိုက်တွန်းပါတယ်ဆော်ဒီအာရေဗျဆယ်မန်ကလည်းအစ္စလာမ်ရဲ့အစွန်းရောက် IS နဲ့အကြမ်းဖက်အဖွဲ့အစည်းအလုံးကိုခြေမုံ့ဖို့ပိုင်းဖြတ်ထားတယ်လို့ပြောဆိုသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Vitek Zone ဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24.5-32.51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်ဒီအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.